Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်နိုဝင်ဘာလ3ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 2432နဲ့40တို့ကနေဒိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျမကတော့နာနာချက်ပါယူကရိန်းဆိုရနဲ့အနောက်နိုင်ငံတွေကအတိအမှတ်မပြုတ်ဘူးလို့ပြောနေတဲ့ကြားကယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားလူလာသူခွဲထွက်ရေးသမားတွေကရွေးကောက်ပွဲတွေကိုကျင်းပခဲ့ကြပါတယ်ပါကစ္စတန်နိုင်ငံလာဟိုးကဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်းမှာလူအနည်းဆုံး55ဦးသေဆုံးခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုဦးဆက်မိုးဝင်နဲ့အတူကြီးညာပေးမှာပါရှင
်ကောင်းပါပြီနာနာကြီးသတင်းစီစဉ်နောက်ပိုင်းမှာလည်းနိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ဘာကီနာဖာဆိုနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အခြေအနေတွေအကြောင်းကိုလည်းပြောပြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော
့ I think the state of reform as any place where there's an evolutionary rather than a revolutionary process is complex.
မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်မြန်မာပြည်ကပေးစာများဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်တက်ကြီးစကားတက်ငယ်ကြအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒာချန်နဲ့ဦးဆက်မိုးဝေတို့ကပြောပြမှာပါရှင
်ယူကရိန်းဆိုရနဲ့အနောက်နိုင်ငံတွေကအတိအမှတ်မပြုတ်ဘူးလို့ပြောဆိုထားတဲ့အငင်းပွားစရာရွေးကောက်ပွဲတွေကိုယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလိုလားသူခွက်ထွက်ရေးသမားတွေကမဲပေးခဲ့ကြပါတယ်ခွက်ထွက်ရေးသမားတွေကထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံရှေ့ပိုင်းကလူဟန်နဲ့ဒေါညက်ဒေတာတွေမှာအစိုးရနဲ့လွှတ်တော်အတွက်ရွေးကောက်ပွဲတွေကိုတင်းငွေနေနေကကျင်းပခဲ့ကြတာပါစုစုပေါင်းမဲအရေးအတွက်ရဲ့50ရာခိုင်နှုန်းကျော်ကိုရေးအတွက်ပြီးချိန်မှာဒေါညက်သမရနိုင်ငံတော်လို့အမည်ပေးထားတဲ့ DNR ရဲ့ယာယီဝန်ကြီးချုပ်အလက်ဇန်ဒါဇခါချန်ကိုဟာထောက်ခံမဲ80ရာခိုင်နှုန်းကျော်နဲ့ DNR ခေါင်းဆောင်ဖြစ်လာဖို့ကိုရှေ့ဆုံးနေရာမှာရှိနေတယ်လို့လည်းရွေးကောက်ပွဲတာဝန်ရှိသူတွေကိုကိုးကားပြီးတော့ရုရှားသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်ကူလာသမဂ္ဂဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတော့တဘုံတွေရဲ့ရွေးကောက်ပွဲဟာတရားမဝင်ဘူးလို့ပြောဆိုထားပြီးဒါဟာယူကရိန်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်နေတယ်လို့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရကြားစက်တင်ဘာလ5ရက်နေ့ကရရှိထားတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့ပြောဆိုခဲ့ကြပါတယ်။ EU ရဲ့နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲသစ်ဖက်ဒရီကာမိုဂါရီနီကလည်းယူကရိန်းနိုင်ငံကငြိမ်းချမ်းရေးကိုဥတီနေတဲ့လမ်းကြောင်းမှာအဟန်တားတစ်ခုဖြစ်တဲ့ဒီရွေးကောက်ပွဲကို EU အနေနဲ့အတိအမှတ်ပြုမှာမဟုတ်ဘူးလို့တနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကလည်းတန်ချက်ကာကားတွေတနတ်တွေနဲ့ချိန်ချောက်မှုတွေအောက်ကခွက်ထွက်ရေးသမားတွေရဲ့ရွေးကောက်ပွဲတွေဟာအတူရောင်သာဖြစ်တယ်လို့တနင်္ဂနွေနေ့အစောပိုင်းမှာပြောဆိုခဲ့တာပါခဲ့ပါတယ်
။တောက်ကြအနေမှာနိုင်ငံအာဏာရယူခဲ့တဲ့ဘူကီနာဖာဆိုစစ်တပ်ကတန်းပီကိုကာလကြာရှည်အုပ်ချုပ်ခဲ့ပြီးသမ္မတဘီလစ်ကွန်ပိုရီပြုတ်ကျခဲ့ပြီးတဲ့နောက်နိုင်ငံရေးကူးပြောင်းမှုကာလကိုစီမံကွက်ကဲဖို့အတွက်ညီညွတ်သောအစိုးရတရားဖွဲ့စည်းမယ်လို့ပြောဆိုလိုက်ပါတယ်။အတွင်ကူးပြောင်းရေးလှုပ်ဆောင်မဲ့အဖွဲ့မှပါဝင်တဲ့အစိတ်ပိုင်းတွေမှန်သမျှဟာအများသဘောဆန္ဒနဲ့အညီဖွဲ့စည်းထားတဲ့ဘုတ်ဖွဲ့ကနေရွေးချယ်မှဖြစ်တယ်လို့တနင်္ဂနွေနေ့မှာတူထုတ်ပြန်တဲ့စစ်တပ်ရဲ့ကြေညာချက်မှဖော်ပြထားပါတယ်။အသေးစိတ်ကိုတော့ဘာမှရှင်းပြထားတာမျိုးမရှိပါဘူး။လူဦးရေ18တန်းရှိပြီးတော့ချွတ်ချုံကျနေတဲ့တန်းပီဟာဘသူဆက်ပြီးတော့အုပ်ချုပ်သွားမယ်ဆိုတာအများပြည်သူတွေရှုတ်ရှုတ်ထွေးထွေးဖြစ်နေချိန်မှာဒီကြေညာချက်ထွက်ပေါ်လာတာပါကွန်ပိုရီယာရုကနေဖြုတ်ချခံခဲ့ရပြီးတဲ့နောက်မကြခင်စစ်တပ်အရာရှိနှစ်ယောက်ကသူတို့ဟာနိုင်ငံရဲ့အကြီးအကဲတွေဖြစ်တဲ့အကြောင်းကြေညာခဲ့ကြပါတယ်စနေနေ့တုန်းကတော့စောစောကစစ်အရာရှိနှစ်ယောက်ထဲကတယောက်ဖြစ်တဲ့ဒုတိယဗိုလ်မှူးကြီးဇီဒါကိုအပြောင်းလဲကာလမှာဦးဆောင်ဖို့အတွက်စစ်တပ်ကထောက်ခံတဲ့အကြောင်းကြေညာခဲ့ပါတယ်တနင်္ဂနွေနေ့မနက်ပိုင်းမှာနိုင်ငံရဲ့အမျိုးသားရုပ်တံဌာနအဆောက်အုံရဲ့ရှေ့မှာစီအိုချိုရေးဆန့်ကျင်မှုဆန္ဒပြနေကြတဲ့လူအုပ်ကြီးကိုရှင်းလင်းမှုအတွက်သမရအဆောင်တက်ကစစ်သားတွေကတနက်မိုးပေါ်ထောင်ဖောက်ခဲ့ကြတယ်လို့ဆိုပါတယ်။ပြင်သစ်ကိုလိုနီဖြစ်ခဲ့တဲ့နိုင်ငံကို28နှစ်အုပ်ချုပ်ခဲ့တဲ့သမရမစ္စတာကွန်ပိုရီဟာနောက်ထပ်တက်တန်းထပ်ပြီးတော့အုပ်ချုပ်နိုင်အောင်အခြေခံဥပဒေကိုပြောင်းဖို့ကြိုးစားရကနေဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးသူ့ရဲ့အုပ်ချုပ်မှုကတောက်ကြနေမှာအဆုံးသတ်သွားခဲ့ရပါတယ်။
ပါကစ္စတန်နိုင်ငံလာဟိုးကဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်းလူအနည်းဆုံး55ဦးသေဆုံးခဲ့ပြီးတော့တရားကြော်ဒဏ်ရာရရှိခဲ့ပါတယ်။အိန္ဒိယနိုင်ငံနဲ့နယ်စပ်ဝါဂါနယ်စပ်ကိတ်အနီးညနေခင်းအလန်ချအခမ်းအနားကျင်းပရာမှာတိုက်ခိုက်မှုဖြစ်ခဲ့တာပါ။အခမ်းအနားကိုတော့နေမဝင်ခင်မှာစတင်ခဲ့ပြီးတော့အခမ်းအနားကိုကြည့်ရှုဖို့အတွက်နိုင်ငံသားခရီးသွားတွေအပါအဝင် ရာပေါင်းများစွာသောသူတွေဟာနှစ်နိုင်ငံနယ်စပ်တစ်ဖက်တစ်ချက်မှာစုဝေးလေရှိကြပါတယ်။ဂျမတ်အယ်အာရာလို့ခေါ်တဲ့ပါကစ္စတန်စစ်သွေးကြွအဖွဲ့တစ်ဖွဲ့ကတော့အီးမေးလ်ကနေတဆင့်သတင်းမီဒီယာစီပေးပို့တဲ့ကြေညာချက်ထဲမှာအသေးခံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မြောက်ပိုင်းဝါစီရစ်စတန်လူမျိုးစုဒေသမှာတဘုံတွေအပေါ်အစိုးရရဲ့တံပြန်စစ်ဆင်ရေးအတွင်းပါကစ္စတန်စစ်တပ်ရဲ့လက်ချက်ကြောင့်တေဆုံးမှုတွေအတွက်လက်စားချေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြခဲ့ပါတယ်။ပန်ချက်ပြည်နယ်ရဲမှူးချုပ်မူစတက်ဆူကီရာကတော့အရက်သားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်လိမ့်မယ်လို့ဘသူကမှမမျှော်လင့်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့ကအကြမ်းဖက်တိုက်ခိုက်မှုဟာဆိုရင်1956ခုနှစ်ကတည်းကစတင်ကျင်းပခဲ့တဲ့အလံကျအခမ်းအနားနီးမှာပထမအဦးဆုံးအကြိမ်ဖြစ်ခဲ့တာလည်းဖြစ်ပါတယ်
။ဘက်ကလက်မြို့ကရှိရိုက်ဘာသာရေးဝိပုသူတွေကိုရည်ရွယ်ပြီးတော့ပြစ်လို့တဲ့တနင်္ဂနွေနေ့ကားဘုံဖောက်ခွဲတိုက်ခိုက်မှု3ခုအတွင်းလူပေါင်း34ယောက်ထဲမှနေသေဆုံးသွားပါတယ်။ပောက်ကွဲမှုတစ်ခုကတော့ရှိရိုက်မျိုးနယ်စုဖျားဘူးတွေအစားအစာဝင်ခဲ့တဲ့ရွက်ပြင်တဲတစ်ခုအတွင်းမှာဖြစ်ပွားခဲ့တာပါအဲ့ဒီမှာလူပေါင်း14ယောက်တည်ဆုံးခဲ့ပါတယ်ဖျားဘူးတွေဟာဘာသာရေးပွဲရှိရာကာဘလာမြို့စီကိုခီးသွားနေကြတာဖြစ်ပါတယ်နောက်ဘုံနှလုံးကတော့ဘက်ဂရက်မြို့လေကောင်မှာတလုံးစစ်တာမြို့မှာတလုံးပောက်ကွဲခဲ့ပြီးလူပေါင်း20ကျော်တည်ဆုံးခဲ့ရပါတယ်ခုနှစ်ရာစုကရှိရိုက်မွတ်စလင်နဲ့ဆူနီမွတ်စလင်တို့နှချမ်းကွဲကြတဲ့အထိတ်မှတ်ဖြစ်တဲ့အရှူရာနှစ်ပတ်လည်ဘာသာရေးပွဲဟာအင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်ဆူနီမွတ်စလင်စစ်သွေးကြွအုပ်စုဖြစ်တဲ့ IS အဖွဲ့ကမကြခင်ရက်တွေအတွင်းအီရတ်နိုင်ငံအတွင်းနေရာတော်တော်များများကိုသိမ်းပိုက်ခဲ့ပြီးနေစဉ်ရက်ဆက်ဆိုသလိုဘက်ဂရက်မြို့ကရှိရိုက်ဘာသာဝင်တွေကိုရည်ရွယ်ပြီးတော့ကာဗွန်ခွဲတိုက်ခိုက်မှုတွေပြုလုပ်နေရမှာလူတွေဒါဇင်နဲ့ချီပြီးတော့တည်ဆုံးခဲ့ရပြီးဖြစ်ပါတယ်။ဒါဒီမကသေးပဲစစ်သွေးကြွတွေဟာအယ်ဘူနီမာလူမျိုးစုဆူနီမွတ်စလင်200ကျော်ကိုသူတို့ရဲ့နေမျိုးကို IS တွေလက်ထဲအပ်ပူညှဉ်းဆန်တဲ့အတွက်အစုလိုက်အပြုံလိုက်တပ်ဖြတ်ပစ်ခဲ့ပါတယ်။အမေရိကန်စစ်တပ်ကတော့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေရဲ့ပစ်မှတ်တွေကိုတနင်္ဂနွေနေ့မှာ9ကြိမ်၊အီရတ်မှာရှိတဲ့ပစ်မှတ်တွေကို2ကြိမ်၊လေကြောင်းကနေတက်ခိုက်ခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ
။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.9လိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီဒီယိုရေကနေတင်းလာနေမနေ့ပိုင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ Islamic Party ကဝါရင်ခေါင်းဆောင်တဦးကိုလွန်ခဲ့တဲ့နှစ်ပေါင်း40ကျော်တုန်းကကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်ဘင်္ဂလားဒေ့ရှ်အထူးခုံရုံးကနေတည်တံချမှတ်လိုက်ပါတယ်။1981ခုနှစ်ကပါကစ္စတန်ကနေခွဲထွက်ဖို့တော်လှန်ချိန်မှာအယ်ဘတ်ပြည်သူစစ်တပ်မှုတဦးအဖြစ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်မာကွာဆန်အလီမာအပြစ်ရှိတဲ့အကြောင်းဒါခါမှရှိတဲ့စစ်ရာဇဝတ်မှုခုံရုံးကတင်းငွေနေနေမှာဆုံးဖြတ်ခဲ့တာပါ။မီဒီယာလုပ်ငန်းရှင်တထေးတဦးအဖြစ်အသက်62နှစ်အရွယ်မစ္စတာအလီဟာဂျမတ်အီအစ္စလာမီပါတီကအဓိကငွေကြေးထောက်ပံ့သူတဦးလို့လည်းယုံကြည်ထားကြပါတယ်။လူငယ်တယောက်ကိုပြန်ပေးဆွဲပြီးတော့ဖမ်းဆီးထားစဉ်တပ်ဖြတ်ခဲ့မှုအပါအဝင်အမှုရှိမှုအတွက်အပြစ်ရှိတဲ့အကြောင်းကိုဆုံးဖြတ်ခဲ့တာပါမစ္စတာအလီယက်ရှင်းနေကတော့ဆွဲချက်တွေဟာအခြေမြင့်မရှိမှားရင်းတဲ့ဆွဲချက်တွေဖြစ်ပြီးတော့ဆုံးဖြတ်ချက်အတွက်တရားရုံးချုပ်အထည်ဆက်လက်အယူခံဝင်သွားမယ်လို့ပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လွတ်လပ်ရေးစစ်ပွဲကာလအတွင်းဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်စစ်သားတွေနဲ့ထောက်ခံသူဒေသခံတွေရဲ့လက်ချက်ကြောင့်မလို့လူ3,000နီးပါးတေဆုံးခဲ့ရတယ်လို့အမျိုးသမီး2,000အာရမပြုချင်ခံခဲ့ရပြီးတော့အိန္ဒိချင်းအိန္ဒိယနိုင်ငံကဒုက္ခသည်စခန်းတွေမှာလူ10,000လောက်ထွက်ပြေးခိုလုံခဲ့ကြရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုခဲ့ပါတယ်
။ရာသီဥတုပြောင်းလဲမှုနဲ့ဆက်နွယ်ပြီးဖြစ်ပွားမဲ့အဆိုးအဆုံအန္တရာယ်ကြီးတွေနဲ့ရင်မဆိုင်ရစေဖို့အတွက်တက္ကသိုလ် 2,100 မှာကမ္ဘာဖန်လုံအိမ်တန်းငွေထုတ်လုပ်မှုလုံးဝမရှိအောင်လုပ်ဖို့လိုတယ်လို့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာကျွမ်းကျင်သူတွေကပြောကြားလိုက်ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ရဲ့ဒိမ့်မတ်နိုင်ငံကိုပင်ဟေဂင်မှာညီလာခံအပြီးတနင်္ဂနွေနေ့မှာအစီရင်ခံစာထုတ်ပြန်ပြီးတော့အခုလိုပြောဆိုလိုက်တာပါဒါဟာလွန်ခဲ့တဲ့73လအတွင်းပညာရှင်800ကျော်ရဲ့သုတေသနလှုပ်ဆောင်ချက်တွေကနေရရှိတဲ့ကမ္ဘာကြီးပူနွေးမှုဆိုင်ရာတွေ့ရှိခဲ့တဲ့အချက်အလက်တွေပေါ်မှာအခြေခံပြီးတော့ပြောဆိုခဲ့တာလည်းဖြစ်ပါတယ်အခုလိုဖန်လုံအိမ်တန်းငွေထုတ်လွှင့်နေမှုကိုရှော့ချဖို့မကန့်သတ်ဘူးဆိုရင်ကမ္ဘာမြေပြင်မြေမျက်နှာပြင်အပူချိန်ကိုအရင်ဆက်မှုလက်မှုခက်မတိုင်ခင်ကထက်ပြင်းပြ2ဒီဂရီဆန်စီယပ်လောက်ရှိအောင်ရှော့ချဖို့လှုပ်ဆောင်နေမှုတွေကအောင်မြင်နိုင်မှာမဟုတ်ဘူးလို့အစီရင်ခံစာကဖော်ပြပါတယ်။ဒါ့အပြင်ရာသီဥတုပြောင်းလဲမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ဘေးဒုက္ခတွေအခုတည်းပိုးပြီးတော့ဆိုးလာနိုင်ပြီးလူသားတွေအတွက်ရော ဟေဂေဟန်စနစ်အတွက်ပါပြန်ပြီးတော့ပြုပြင်လို့မရနိုင်အောင်ပျက်စီးမှုတွေဆိုးဆိုးရွားရွားကြုံရနိုင်တယ်လို့သတိပေးလိုက်ပါတယ်။ကမ္ဘာလေတုနဲ့သမုတ်တရားတွေပူနွေးလာနေသလိုနှင်းတုနဲ့ရေခဲပြင်တွေပါပျောက်ကွယ်ကုန်ပြီးပင်လယ်ရေပြင်မျက်နှာမြင့်တက်မှုတွေနဲ့အတူကာဗွန်ဒိုင်အောက်ဆိုက်ထွက်နှုန်းကလည်းလွန်ခဲ့တဲ့8သိန်းလောက်တုန်းကတည်းကပို့ပြီးတော့တိုးလာဝယ်ရတွေ့ရတယ်လို့ IPCC ရဲ့အလုပ်အဖွဲ့ကပြောဆိုပါတယ်။အခုလိုရာသီဥတုဖောက်ပြန်မှုမှာလူသားတွေရဲ့လှုပ်ဆောင်မှုပိုများတယ်လေအခြေအနေပိုဆိုးဝါးလေလေဖြစ်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်
။ဆီယာလီယွန်းနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂဝန်ထမ်းတဦးဟာအီဘိုလာရောဂါကူးစက်ခံရတာမို့သူ့ကိုဆေးကုသဖို့ပြင်သစ်နိုင်ငံကိုလေယာဉ်နဲ့ပို့ဆောင်ခဲ့တယ်လို့ပြင်သစ်အစိုးရကပြောပါတယ်။သူ့ကိုပြင်သစ်နိုင်ငံပဲရစ်မြို့ပြင်ကစစ်ဆေးရုံကိုအထူးကိရိယာတွေတက်ဆင်ထားတဲ့ဂျက်လေယာဉ်နဲ့ပို့ဆောင်ပေးခဲ့ပြီးတော့အထူးသီးသန့်ခွဲထားတဲ့နေရာမှာကုသပေးနေတယ်လို့နယူးယောက်မှာရှိတဲ့ပြင်သစ်နိုင်ငံရဲ့ကုလသမဂ္ဂအဖွဲ့ပြောခွင့်ရကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ဒါပေမဲ့လူနာရဲ့အမည်နဲ့ဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။ Direct from Washington The Voice of America The OA တနင်္လာနေ့နနက်ခင်းသတင်းစီစဉ်ကိုမနန္ဒာချန်နဲ့ဦးစံမိုးဝေတို့ကတင်ပြခဲ့တာပါရှင်။အခုတော့နိုင်ငံတကာသတင်းတွေထဲမှာထိတ်တန့်ရောက်နေတဲ့ဘာကီနာဖာဆိုနိုင်ငံကဒီစစ်တဲ့အာဏာသိမ်းလိုက်တဲ့သတင်းလွှာကိုတင်ပြမှာပါ။အဲ့ဒီနိုင်ငံကပြည်သူတွေဟာတနင်္ဂနွေနေ့ကစစ်တဲ့အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မကြာသေးခင်ကပဲပြည်သူတွေဆန္ဒပြလို့ရာထူးကနေဆင်းသွားတဲ့ဒီတမရဘာစီယာကွန်ပိုရိုနေရာမှာစစ်တပ်ကအာဏာဝယူတာဖြစ်တယ်လို့အတိုက်ခံနိုင်ငံရေးအုပ်စုကပြောပါရယ်။တမရနှုတ်ထွက်ပေးရေး၄ရက်ကြာအကြမ်းဖက်ဆန္ဒပြပွဲတွေကြောင့်တမရရာဒုကနေနှုတ်ထွက်ခဲ့ပြီးနောက်မှာစစ်တပ်ကတောက်ကြနေမှာအာဏာသိမ်းခဲ့တာဖြစ်ပါရယ်။ VOA သတင်းတောက်တွေဖြစ်တဲ့ Anna Look နဲ့ဒီ Zumana Wonogoro သတင်းပေးပို့ထားတာကိုကျွန်မဆက်ပြောပြမှာပါ။ဘာကီနာဖာဆိုနိုင်ငံရဲ့အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေဟာစစ်တပ်ခေါင်းဆောင်တွေနဲ့တကပိတ်ဆွေးနွေးပွဲမလုပ်ခင်တနင်္ဂနွေနေ့ကဝါဂါဒိုဂူမြို့တော်မှာလူထုဆန္ဒပြပွဲပြုလုပ်ခဲ့တာပါစစ်တပ်ကနေလူထုတော်လှန်ရေးကိုအပိုင်စီးခဲ့တယ်လို့ဆွဆွဲလိုက်ပြီးနောက်ထပ်ဆန္ဒပြပွဲတွေကိုပြုလုပ်သွားမှာဖြစ်တယ်လို့အတိုက်ခံအုပ်စုကပြောပါတယ်ခေါင်းဆောင်တဦးဖြစ်သူShawn Hibbert Baziri ကသူတို့ရဲ့ကြေညာချက်ကိုအခုလိုပြောပြပါတယ
် L'opposition politique et les OSC ont réaffirmé que la victoire issue de l'insurrection populaire appartient au peuple.
ဒီပြောသားတာကလူထုအောင်ကြွားမှုရဲ့အောင်ပွဲရလဒ်ကိုလူထုကိုယ်တိုင်ပဲအကျိုးခံစားခွင့်ရတင်တာကြောင့်အသွင်ကူးပြောင်းရေးကာလအုပ်ချုပ်မှုဆိုင်ရာကိုလူထုကပဲပိုင်ဆိုင်သင့်ပြီးစစ်တပ်အနေနဲ့ဘလို့အခြေအနေမျိုးမှာမှအာဏာဝယူတာမျိုးမလုပ်သင့်ဘူးလို့နိုင်ငံရေးပါတီတွေနဲ့လူထုအခြေပြုဖွဲ့စည်းတွေကအခိုင်အမာယုံကြည်ကြောင်းသူကပြောဆိုသွားတာပါဒါအပြင်နိုင်ငံရဲ့အသွင်ကူးပြောင်းရေးဟာဒီမိုကရေစီနဲ့အရက်ဖက်အုပ်ချုပ်ရေးမျိုးပဲဖြစ်ရမယ်လို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားတယ်လို့ဆိုပါရယ်။မစ္စတာကွန်ပိုရိုတမရရာဒုကနေနှုတ်ထွက်သွားပြီးတဲ့နောက်စစ်တပ်အကြီးအကဲနှစ်ဦးလုံးကတိုင်းပြည်ခေါင်းဆောင်တွေအဖြစ်တပြိုင်နက်တည်းကြေညာခဲ့တာပါ။ဒါပေမဲ့စနေနေ့ကတော့သူတို့နှစ်ဦးအပြန်လှန်သဘောတူညှိနှိုင်းလိုက်ပြီးဒုတိယဗိုလ်မှူးကြီးယာကူဘာအိုက်ဇက်ဇီတာကိုနိုင်ငံတော်အကြီးအကဲဖြစ်ကြေညာခဲ့ပါရယ်။သမရအဆောင်တက်ကဒုတိယဗိုလ်မှူးကြီးဇီတာဟာဒီမိုကရေစီရွေးကောက်ပွဲကိုတက်နိုင်သမျှအမြန်ဆုံးကျင်းပပေးမယ်လို့ကတိပေးခဲ့ပေမဲ့အချိန်အတိကျကိုတော့ပြောမသွားခဲ့ပါဘူး။ဒါအပြင်ဖွဲ့စည်းပုံခြေခံဥပဒေကိုရပ်ဆိုင်းလိုက်ပြီးညမထွက်ရအမိန့်ကိုလည်းထုတ်ပြန်ခဲ့တယ်လို့နယ်ဆက်ဂိတ်တွေကလည်းပိတ်ပစ်ခဲ့ပါတယ်။ကုလသမဂ္ဂအာဖရိကသမဂ္ဂနဲ့အနောက်အာဖရိကနိုင်ငံတွေရဲ့စီးပွားရေးအဖွဲ့တွေပါဝင်တဲ့ကိုယ်စားလှယ်ဖွဲ့ကိုဘာကီနာဖာဆိုကိုဆစ်လွတ်ခဲ့ပါတယ်။အဲ့ဒီမှာပါတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မိုဟာမက်အီဘန်ရှမ်ဘတ်ကတွဲဆောင်ဆွေးနွေးရေးလုပ်ဖို့အခုလိုတိုက်တွန်းလိုက်ပါတယ
်။ Nous espérons que il y aura une transition conduite par un civil.
ဖွဲ့စည်းပုံခြေကဥရင်းနဲ့ညီအရတားအုပ်ချုပ်ရေးဥဆောင်နဲ့ပြုပြင်ပြောင်းလဲရေးကိုကျွန်တော်တို့မျှော်လင့်ပါတယ်။ဒီလိုမျှော်လင့်တဲ့အတိုင်းဖြစ်မလာဘူးဆိုရင်အကျိုးဆက်တွေကရှင်းပါတယ်။အာဖရိကသမဂ္ဂနဲ့ ECOWAS တို့မှာလုတ်ပိုင်ခွင့်အာဏာရှိနေပါတယ်။ဒါကြောင့်ဘာကီနာဖာဆိုနိုင်ငံအပေါ်ဒဏ်ခတ်အရေးယူမှုတွေကိုရှောင်ရှားဖို့စစ်တပ်အနေနဲ့အကောင်းဆုံးဖြစ်မဲ့နည်းလမ်းကိုတတ်နိုင်သည်ဖြင့်ဆောင်ရွက်ရမှာဖြစ်ပါတယ်
။ဖွဲ့စည်းပုံအရဆိုရင်တမရနေရာလစ်လက်သွားရင်လွှတ်တော်ဥက္ကဋ္ဌကနိုင်ငံတာဝန်ကိုယူပြီးအုပ်ချုပ်ဖို့ပြဋ္ဌာန်းထားတာပါ။ဒါပေမဲ့ဘာကီနာဖာဆိုလွှတ်တော်ဥက္ကဋ္ဌကလည်းထွက်ပြေးတင်းရှောင်သွားတာကြောင့်စစ်တပ်ကလွှတ်တော်ကိုဖျက်သိမ်းခဲ့ပါတယ်။ဒီလိုအခြေအနေမျိုးမှာဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကနိုင်ငံအကြီးအကဲအသစ်ရဲ့အမည်ကိုအဆိုပြုနိုင်ပါတယ်။ ဒေသရင်းအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့နေတာကြောင့်နိုင်ငံရဲ့ဈာဖြတ်ကာလဥဆောင်နေသူတွေအနေနဲ့အစိုးရအုပ်ချုပ်ရေးနဲ့လူထုဝန်ဆောင်မှုလုပ်ငန်းကိုပြန်ပြီးကောင်းမွန်အောင်အမြန်ဆုံးဆောင်ရွက်ပေးရမှာဖြစ်တယ်လို့အဲ့ဒီနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကပြောပါရယ်ဘာကီနာဖာဆိုနိုင်ငံမှာအီဘိုလာရောဂါနဲ့ပတ်သက်လို့အတည်ပြုပြောဆိုတာမျိုးတော့မရှိသေးပါဘူးဒါပေမဲ့အိနီးချင်းနိုင်ငံဖြစ်တဲ့မာလီမှာတော့ပထမဆုံးအီဘိုလာရောဂါဝေးနာရှင်ကိုတွေ့ရှိခဲ့ကြောင်းအောက်တိုဘာလကကြေညာထားပါရယ်ရှင
်သောရရှင်များရှင်အမေရိကန်ပြည်ထောင်စုရဲ့မြန်မာအပေါ်အရေးယူထန်ခတ်မှုစီးရင်ထဲမှာအာဏာရပါတီကြီးတွေကဩဇာကြီးတဲ့ဦးအောင်တောင်းကိုထည့်သွင်းလိုက်ပါတယ်။အခုလိုလောက်ရက်ကိုကြည့်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုထိစပ်ဆက်ဆံနေတယ်လို့ပဲလိုအပ်တယ်လို့ဖိအားပေးသွားမယ်သဘောလည်းတွေ့ရပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲအတွေ့အခုလိုဖိအားပေးဆောင်ရွက်မှုတွေကအစိုးဘက်ကိုဦးတည်နိုင်သလားအကောင်ဘက်ကိုဦးတည်နိုင်သလားတော်ရရှင်တွေကရောဘလို့ယူဆကြပါသလဲအခုလာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးနဲ့ Fast နံပါတ် 1-239-382-999 တို့ကိုဆက်သွယ်နိုင်ပါတယ်ဓာတ်ရိုက်မပါဝင်နိုင်သူတွေအနေနဲ့လဲစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ် VOA ရဲ့ email လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်
။အခုဆက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကံကိုတင်ဆက်မှာပါ။ VOA ရန်ကုန်ရုံးခွဲက Editor Dawkins Sowing ကနေမြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီး Derek Mitchell ကိုတွေ့ဆုံမေးမြန်းထားပါတယ်ရှင
်။မင်္ဂလာပါရှင်။သံမကြီးအနေနဲ့လုတ်တွေများတဲ့ကြားကအခုလိုတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်။သံမကြီးဟာဆိုရင်တမရဦးအားမဆိုရရဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမှုကိုစတင်ကောင်ထယ်ဖော်ခဲ့တဲ့ပြီးသူကတယောက်လို့ပြောလို့ရပါတယ်။ American ဆိုရရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ထိတွေ့ဆက်ဆံရေးကိုစတင်ခဲ့တာဆိုတော့မြန်မာနိုင်ငံရေးကိုလည်းအနီးကပ်အကဲခတ်နေမှာဖြစ်ပါတယ်။ကူတော့နိုင်ငံတကာတိုင်ဝမ်ကမြမပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တိုးတက်မှုဟာအထိုက်လျောက်ရှိတယ်ဆိုတာကိုအတိအမှတ်ပြုကြပေးမယ်လို့နောက်ကျောင်းပြန်လှည့်ဖို့ဖြစ်နိုင်ခြေရှိတဲ့လက္ခဏာတွေလည်းတွေ့နေရတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကမကြခင်ကပဲကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံလိုက်ပါတယ်။တာမတ်ကြီးအနေနဲ့ကောဘယ်လိုများသုံးသပ်လို့ရပါလဲရှင်။
I think the state of reform, as any place where there's an evolutionary rather than a revolutionary process, is complex. There are some things that have gone back, some things that are not moving at all, and some things that have advanced. And I think there's a tremendous concern.
ပြုပြင်ပြောင်းလဲရေးအခြေအနေတွေကိုသုံးသပ်ရမယ်ဆိုရင်ဗမာပဲဖြစ်ဖြစ်တော်လှန်ရေးလိုရုတ်တရက်ပြောင်းလဲသွားတာမျိုးမဟုတ်ပဲတရွေ့ရွေ့တဆင့်ချင်းပြောင်းလဲနေတယ်လို့ယူဆပါတယ်အတော့ကိုလေးနက်ရှုပ်ထွေးပါတယ်တချို့နေရာတွေကနောက်ကျောင်းပြန်တယ်တချို့ကလုံးဝမရွေ့ဘူးတချို့ကတော့ရှေ့ပြေးနေတဲ့စသဖြင့်ရှိကြပါတယ်။တိုင်းရင်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လူလူအကြအတော်လေးစိုးရိမ်မကင်းဖြစ်နေတာတွေ့ရပါတယ်။တကယ်ငြင်းချမ်းရင်းနဲ့အပြစ်ခတ်ရက်စဲရေးလှစ်ဟင်းနေတာတွေကိုလည်းစိုးရိမ်နေကြပါတယ်။လွန်ခဲ့တဲ့နှစ်တွေကတည်းကရခိုင်ပြည်နယ်လူလူကသူတို့ရဲ့အခွင့်အရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာထိထိရောက်ရောက်ဆောင်ရွက်မပေးနိုင်တဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။လယ်သမားတွေကလည်းမြေယာအသိမ်းခံနေကြတဲ့အတွက်စိုးရိမ်နေကြပါတယ်။မြေယာပိုင်ဆိုင်မှုအခွင့်အရေးဟာအခရာအကျဆုံးကိစ္စတစ်ခုပါ။ဒီမြေယာပြဿနာကိုမကင်တွယ်နိုင်ရင်တော့စီးပွားရေးဖွံ့ဖြိုးမှုအတွက်မေကွန်းထုတ်စရာတွေရှိလာပါလိမ့်မယ်။နောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေဟာဒီနိုင်ငံမှာအကြီးအကျယ်ဆုံးကိစ္စပါ။နိုင်ငံရဲ့တည်ဆောက်ပုံလို့ပြောနိုင်ပြီးတော့ဒီမိုကရေစီပုံဖော်ဖို့ရည်ထားပုံရတယ်လို့ဆိုရမှာဖြစ်ပေမဲ့အစိုးရကနေလူထုအတန်းနားထောင်ဖို့လိုသလိုလူထုအခြေပြုအဖွဲ့အစည်းတွေကိုနေရာပေးဖို့အကန့်အသတ်တွေလည်းရှိနေပါတယ်။အယက်သားအစိုးရအုပ်ချုပ်မှုအောက်မှာစစ်တပ်ကရှိဖို့လူနည်းစုကိုအခွင့်အရေးပေးဖို့လူထုကစိတ်ကြိုက်ခေါင်းဆောင်ရွေးချယ်ပံ့ပိုးစတဲ့ဒီမိုကရေစီအနှစ်သာရတွေလက်ရှိဖွဲ့စည်းပုံမှာကင်းမဲ့နေတာတွေ့ရပါတယ်။နိုင်ငံရေးနဲ့စီးပွားရေးမြေယာအရေးနဲ့ဥပဒေစတဲ့အခြေခံအဓိကကျတဲ့ကိစ္စတွေကိုမပြောင်းလဲနိုင်သေးသေးပြည်တွင်းမှာရှိတဲ့လူထုကတည်ငြိမ်ရေးရေရှည်တည်တံ့ပါမလားလို့ဘဝင်မကြဖြစ်တယ်လို့နိုင်ငံတကာအတိုင်းအဝန်းကလည်းဒါဟာတကယ်ရေရှည်လုပ်ငန်းစဉ်လားဆိုတာကိုမရေမရာဖြစ်ကြပြီးတော့အကန့်အသတ်တွေရှိတာကြောင့်တစ်ချိန်ချိန်မှာနောက်ကျောင်းပြန်လှည့်ဖို့ရှိနိုင်တယ်လို့သုံးသပ်ကြမှာပါ။
တမကြီးကမကြခင်ကပဲကချင်ပြည်နယ်ကိုသွားရောက်ပြီးတော့အိမ်မပြန်နိုင်ကြသေးတဲ့ကချင်စစ်ပြေးဒုက္ခတွေနဲ့တွေ့ဆုံခဲ့တယ်လို့သိရပါဗျ။ kitchen duka de re, yiga sa, kin pinega taipuri is home, a pika yese in a yinya lungans in re, ni guinira nepa de piro, luru jama, amlu amia pinidari le shinibare, tam maji mingule tiviazishim.
Well, again, it's been going on for some time, and I think it's important that everyone be patient because this is 65 years of war, civil war. And there's a lot of mistrust. There is fundamental mistrust among the people.
Hobare, Dilongansin Sagera, Dolly Jagawabi, Chosangan Jabirin Siku, Nina Niara Suro, Ludan Sashi, Dikan Jaburo, Lubare. Don't name it at Jawinga, Miazuga, Yongjimu, Mashi Jaluabe. Tassan Duri Alums, Wewaima, Time Biro, Soyim again Pitari, a tea kite, Makananari, a pian lan nale the Woba, Swinri Nina Pisha Jabu, Yijiware. Nangan the Walonga, Ninjango, Lomain, Town Down, Nijare, Lu Yusawale. Pidri, Dokayo Nijare, address Soyane, Sitagawa, Ninjango, Lula, Elo, Donda Mibare. Tabi met the Panet, the Pai, Yongji Moon, Mashi Jara, Rule, Twin Yaware. The Gay Ladrima, Maninjana, and Jadio. Tanguya goes the Ligunega, Lama Toga, Bure, Apia, Ninjani, the Bodu Sajo, Popia Kere, Taragari Jangle. Yongji Moon came at the Botayo Nire, Lu Yusawale. Tajao.
သဆိုင်သူတွေအားလုံးအပြန်အလှန်နားလည်မှုနဲ့ယုံကြည်မှုတိစောက်ကြဖို့ရည်ကြီးပါတယ်။သမရဥပမာကနေပြည်တော်မှာမကြခင်ကျင်းပါတော့မယ့်အရှိအာရှထိပ်သီးစည်းဝေးကိုတက်ရောက်ဖို့အတွက်စိုင်းပြင်နေပါပြီ။အရှင်သမရဥသိန်းစိန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးအာဏာကိုလွှဲရခြင်းခံရတဲ့တမ္မကြီးအနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့သမရဥပမာကိုမြန်မာနိုင်ငံခီးစဉ်အကျိ
And he follows this very, very closely. I mean, he cares.
ကျွန်တော်အနေထားနဲ့တမရကိုထောက်ခံချက်တွေနဲ့အကြံပေးပိုင်ခွင့်မရှိပါဘူး။တမရကသူကိုယ်တိုင်ပဲကြည်ပြီးတော့ဆုံးဖြတ်မှာပါ။တမရကမြမအရေးကိုအနီးကပ်စောင့်ကြည့်နေတာပါ။ပထမတစ်ခေါက်ဒီကိုလာခဲ့ပြီးတဲ့နောက်ပိုင်းလတော်ကြာတဲ့အထိမြမအရေးကိုပဲပြောနေခဲ့တာပါ။အဲ့ဒီပထမအကြိမ်ခီးစဉ်မှာရန်ကုန်တက္ကသိုလ်မှာမိန့်ခွန်းပြောခဲ့ရတာကိုလည်းအတော်လေးကျေနပ်အားရခဲ့တာတွေ့ရပါတယ်။မြမပြည်ကိုနောက်တစ်ခေါက်ပြန်လာဖို့စိတ်အားထက်သန်နေပါတယ်။ဒေတာတွင်းအာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတက်ဖို့ကလည်းအဓိကဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာမြမပြောင်းလဲဘာတွေတိုးတက်မှုရှိတယ်လဲဘာတွေပြောင်းလဲမှုမရှိဘူးလဲဆိုတာတွေကိုသူကိုယ်တိုင်နားထောင်ပြီးတော့အကဲခတ်ပါလိမ့်မယ်ပြုပြင်ပြောင်းလဲရေးမှာမိဖက်ဖြစ်ပူပေါင်းဆောင်ရွက်ရေးမူဝါဒကိုဆက်လက်ကျင့်သုံးဖို့အတွက်မြန်မာနိုင်ငံကဖြစ်ထွန်းမှုတွေကိုစမ်းစစ်ပြီးတော့သမ္မတကဘာတွေကူညီပေးနိုင်မလဲဆိုတာကိုအကဲခတ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဒီခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ကိုရောတွေ့ဖို့အစီအစဉ်ရှိပါလားရှင်
Yes. I would expect.
တွေ့ဖို့ရှိမယ်လို့ခံမရပါတယ
်။ American ပြည်ထောင်စုကတာဝန်သိရင်းနှီးမြှုပ်နှံမှုတွေကိုအားပေးနေတာတွေ့ရပါတယ်။ American ကုမ္ပဏီကြီးတချို့လည်းဝင်ရောက်ပြီးတော့လုပ်ငန်းတွေလှည့်ပတ်နေကြပါပြီ။ဒါ့အပြင် American အစိုးရကနေပြည်သူတွေအချင်းချင်းဆက်ဆံရေးကိုလည်းအားပေးလာတာကိုသတိထားမိပါတယ်။ American ပြည်သူတွေနဲ့မြန်မာပြည်သူတွေအကြားဆက်ဆံရေးအစီအစဉ်တွေကထူးခြားတဲ့နမူနာလေးတစ်ခုလောက်သိပြရစေရှင်။
There are a number. I mean, we have now Fulbrights coming here and teaching. We have English language programs. We have visitor programs from here that go to the United States with women, with people involved in the elections.
အစီအစဉ်တွေကအများကြီးရှိပါတယ် Fulbright ပညာသင်ဆုအစီအစဉ်နဲ့အင်္ဂလိပ်စာပို့ချတဲ့သင်တန်းတွေရှိပါတယ်ဒီကနေအမျိုးသမီးလှုပ်ရှားမှုတွေရွေးကောက်ပွဲဆိုင်ရာလေ့လာရေးအဖွဲ့တွေကိုအမေရိကန်ပြည်ထောင်စုစီကိုဧည့်သည်တော်အစီအစဉ်အရဆစ်လွတ်နေတာတွေလည်းရှိပါတယ်အဆက်အသွယ်ဖြတ်ပြီးအထီးကျန်လို့နေခဲ့ကြတာကြာပြီဆိုတော့ဒီထက်မကတိုးပြီးတော့ကြဲကြဲပြန့်ပြန့်ဆက်ဆံသွားဖို့အစီအစဉ်ရှိပါတယ်ဒီနိုင်ငံရဲ့နက်နဲကြဲပြန့်ပြီးတော့ရှုပ်ထွေးလာတဲ့အခြေအနေအရရက်ကိုအမေရိကန်ကပြည်သူတွေသိမသိကြပါဘူးဒီနိုင်ငံကလူတွေကလည်းအမေရိကန်ပြည်ထောင်စုအကြောင်းကိုစိတ်ဝင်စားပြီးတော့လေ့လာဖို့ဆန္ဒရှိနေကြတာပါနှစ်ဖက်စလုံးကလူထုအကြားအပြန်အလှန်ဆက်ဆံကြဖို့လိုလားနေကြတာကြောင့်ဒီအစီအစဉ်တွေအများဆုံးအကောင်အထည်ဖော်နိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်
အခုလောလောဆယ်မြန်မာသတင်းတောက်ကိုယ်စားလှယ်အဖွဲ့ဟာ American ပြည်ထောင်စုမှရောက်ရှိနေကြပြီးတော့ Midterm Election တက်တန်းတဝက်ရွေးကောက်ပွဲကိုလေ့လာနေကြပါတယ်။ဒီအဲ့ဒီအဖွဲ့ကိုကျမတို့ VOA American တန်းကနေလည်းတွေ့ဆုံမေးမြန်းပြီးတော့သတင်းထုတ်လွှင့်ထားတာရှိပါတယ်ရှင်
။ That's right. In media we have media exchanges. We have students have come here. I've had graduates.
ဟုတ်ပါတယ်။သတင်းမီဒီယာတမားတွေကျောင်းသူကျောင်းသားတွေအလင်းသင်းတယ်လို့ဆက်လွတ်ပေးနေပါတယ်။ American တက္ကသိုလ်ကျောင်းသားတွေဘွဲလုံကျောင်းသားတွေကိုလည်းဒီကိုလာပြီးတော့စိတ်ဝင်စားလေ့လာနေကြပါတယ်။အဆက်ပြတ်နေတာကြာတော့မြန်မာပြည်အကြောင်းကိုပို့ပြီးတော့စိတ်ဝင်စားနေကြတာဖြစ်ပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေနှစ်စဉ်ထုတ်ပြန်နေတဲ့လူခွင့်ရေးဘာသာရေးလွတ်လပ်ခွင့်မူရစ်ဆေးဝါးလူကုန်ကူးမှုစတဲ့နှစ်ပတ်လည်အစီရင်ခံစာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လာရင်အစ်စ်နဲ့မှတ်တမ်းတွေကတိတ်ကောင်းတာမတွေ့ရပါဘူး။တိုးတက်မှုမရှိတာကိုပဲကောက်ချက်ချတာများပါတယ်။ဒီလိုအစီရင်ခံစာတွေထုတ်တိုင်းမှာအမေရိကန်တန်ရုံးရဲ့အခန်းကဏ္ဍကသုတေသနစာရန်ပြုစုပေးရတယ်လို့ယူဆရပါတယ်။ဒီတော့ဘလို့များစမ်းစစ်သူတေသနလောက်ကြတယ်လဲဆိုတာကိုသိပြရစေရှင်
Well, there's no rating. I mean, what it is an explanation, a description of the conditions on the ground. It is mandated by Congress.
တကယ်အခြေအနေတွေကိုလေ့လာပြီးတော့အချက်လက်တွေကိုပြုစုတာဖြစ်ပါတယ်အမှတ်ပေးတဲ့သဘောမဟုတ်ပါဘူးကွန်ကရစ်လွတ်တော်ရဲ့ညွန်ကြားချက်အရအစည်းအဝေးခန်းစာပြုစုတာဖြစ်ပါတယ်ကွန်ကရစ်ကနေအစည်းအဝေးခန်းစာပြုစုအမှာခန္ဓာအလိုက်သတ်မှတ်ပေးထားတဲ့အဆင့်တွေရှိပါတယ်အဲ့ဒီတိုင်လိုက်နာရတာပါနိုင်ငံတနိုင်ငံမှာအများပြည်သူအကျိုးအတွက်လှုပ်သင့်လှုပ်ထိုက်တာကိုမလှုပ်သေးတဲ့ဖြစ်စဉ်တွေကိုထောက်ပြဖို့ဖြစ်ပါတယ်ကျွန်တော်တို့ကလက်တွေ့ဖြစ်ထွန်းမှုတွေနဲ့အကောင့်ထဲမဖော်သေးတာတွေကိုမျှတအောင်ချိန်ဆပြီးတော့အစည်းအဝေးခန်းစာဖြစ်ပါတယ်လူခွင့်ရင်းနဲ့ပတ်သက်လာရင်နိုင်ငံအတွင်းမှာဘာတွေလှုပ်ဖို့ပြက်ကွက်နေသေးလဲဘယ်ယာတွေကပြောင်းလဲပြီးပြီလဲစတာတွေကိုမျက်မျှတတပဲတရားသဖြင့်အစီရင်ခံနေတာဖြစ်ပါတယ
်အမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမှုအရမြန်မာနိုင်ငံအပေါ်အဓိကကျတဲ့ပိတ်ဆို့မှုတော်များများကိုရုပ်သိမ်းပေးခဲ့ပြီးမယ်လို့တချို့ပိတ်ဆို့မှုတွေကတော့ကြံနေပါသေးတယ်အဲ့ဒီကြံနေတဲ့ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အလားအလာရောရှိပါလားရှင်
Well, there's a process.It's almost a legal type of process where there are criteria for the individuals who are on the list and the entities that are on the list to come off the list. So they have to petition that.
ပိတ်ဆို့မှုစီရင်ဝင်တရားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကုမ္ပဏီတွေဟာဘလို့ချက်တွေနဲ့အကျုံးဝင်နေတယ်ဆိုတဲ့အပေါ်မှာဆန်းစစ်ပြီးတော့ရုပ်သိမ်းပေးနိုင်မှုဥပဒေအရလုပ်ငန်းစဉ်တွေရှိပါတယ်။ပိတ်ဆို့ခံထားရတဲ့သူတွေအနေနဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကိုအသနာခံစာတင်သွင်းလို့ရပါတယ်။အမေရိကန်ဘဏ္ဍာရေးဌာနရဲ့သတ်မှတ်ချက်တွေနဲ့ကန့်ညီအောင်ဆောင်ရွက်နေပါတယ်ဆိုတာသတိပြနိုင်ရုပ်သိမ်းပေးလို့ရပါတယ်။အဲ့ဒီသတ်မှတ်ချက်တွေထဲမှာစစ်တပ်နဲ့အဆက်ဆံမရှိတာ၊သူတို့ရဲ့လုပ်ငန်းတွေဟာပုံလင်းမြင်သာမှုရှိတယ်၊တန့်ရှင်းတယ်၊အဂရိတရားကင်းတယ်၊ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လည်းလိုက်လုံးညီတွေဖြစ်တယ်ဆိုတာကိုသတိပြနိုင်ရမှာဖြစ်ပါတယ်။နိုင်ငံတကာလှုပ်ထုံးလှုပ်နီးတွေနဲ့အညီလုပ်ငန်းလည်ပတ်နေတယ်ဆိုတာကိုလည်းပြသရပါလိမ့်မယ်။အများသူငါပိုင်တဲ့မြေတွေကိုသိမ်းပြီးတော့တခြားလုပ်ငန်းတွေမလုပ်ဖို့နဲ့နိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲရေးအနောက်ရှက်ဖြစ်အောင်မလုပ်ဖို့လည်းလိုပါတယ်။သူတို့တွေဟာပိတ်ဆို့မှုစီရင်တဲ့ကထုတ်ပေးလို့ရအောင်လိုက်နာနိုင်တယ်လို့ပိတ်ဆို့မှုစီရင်သွင်းပြီးတော့နောက်ထပ်အရေးယူလို့ရသေးတဲ့ဖြစ်စဉ်တွေလည်းရှိပါတယ်။တက်တန်းသတ်မှတ်ထားတဲ့လုပ်ငန်းစဉ်မဟုတ်ပါဘူး။ကျွန်တော်တို့စီကစံပြအမေရိကန်စီးပွားရေးလုပ်ငန်းတွေလိုပဲတာဝန်သိစွာနဲ့ဒီနိုင်ငံမှာလည်းလက်တဆုပ်စာအတွက်မဟုတ်ဘဲနဲ့အားလုံးအတွက်တရားသဖြင့်ရှင်ပြိုင်စီးပွားလုပ်ကြမှသာတိုးတက်မှုရှိမှာဖြစ်ပါတယ်။
လောလောဆယ်အာဆီယံလှည့်ကြဥက္ကဋ္ဌတာဝန်ဟာဒီနှစ်အတွက်ပေါ့နော်နောက်ဆုံးတာဝန်အနေနဲ့အာဆီယံရဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုဥဆောင်ကျင်းပဖို့စီစဉ်နေရပါတယ်မြန်မာနိုင်ငံရဲ့အာဆီယံလှည့်ကြဥက္ကဋ္ဌတာဝန်ယူနေတဲ့အပေါ်မှာကိုသတ်မှတ်ကြီးအနေနဲ့ဘယ်လိုများသုံးသပ်မိပါသလဲရှင
် Well I think so far it's been very good I mean people have been satisfied with arrangements all in all I think there are little quirks here and there that But overall, I think people have been very encouraged.
အခုချိန်ထိတော့တော်တော်လေးချုံးမွေ့နေတာကိုတွေ့ရပါတယ်။မပြောပါလောက်တဲ့အထင်ငော့လေးတွေကလွဲရင်အားလုံးကကျေနပ်ကြပါတယ်။ကျွန်တော်တို့ဆိုရိုးတစ်ခုရှိပါတယ်။ကြောင်တွေကိုတစူးတစည်းတဲ့ဖြစ်အောင်စူးစီးဖို့မလွယ်သလိုပါပဲ။ဒါလောက်များပြားတဲ့နိုင်ငံခေါင်းဆောင်တွေအတွက်အားလုံးပြည့်စုံအောင်ဖြည့်ပေးရတာလွယ်ကူတဲ့လုပ်တစ်ခုမဟုတ်ပါဘူး။ကျွန်တော်တို့ရဲ့လိုအပ်ချက်တွေအရမြန်မာအစိုးရကိုတောင်းဆိုရတာတွေလည်းများပါတယ်။ဒီတောင်းဆိုချက်တွေအားလုံးကိုဖြည့်ဆည်းပေးရတာအတော်လေးလက်ဝင်ပါတယ်။နိုင်ငံကောင်းဆောင်တွေလာကြမှာဆိုတော့လေလက်မလဲအောင်ကိုဆောင်ရွက်ပေးနေရတာဖြစ်ပါတယ်။အိမ်ရှင်မြန်မာအစိုးရကိုအားလုံးအဆင်ပြေချုံးမွေ့ပါစေလို့ဆုတောင်းပေးနေပါတယ်။အာဆီယံအလဲကျဥက္ကဋ္ဌတာဝန်ကိုမလေးရှားနိုင်ငံလက်ထက်ချောချောမောမောလွှဲပြောင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ပြုပြင်ပြောင်းလဲရေးမှာတိတ်ကိုထူးခြားလာတဲ့နောက်နှစ်ရွေးကောက်ပွဲကိုလည်းအောင်မြင်အထမြောက်အောင်ကြိုးစားလိမ့်မယ်လို့ယူဆပါတယ်
။ကျေးဇူးအများကြီးတင်ပါတယ်ရှင
်။
မြန်မာဒီမိုကရေစီရမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြတာပါရှင်။မကြာခင်မှာတော့သောရရှင်တွေရဲ့ပေးစာတွေကိုပြန်ကြားနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်မှာပါ။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ